မရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာလူမျိုးတုံးတပ်ဖြတ်မှုနဲ့ရက်ဆက်မှုတားဆီးရေးအစီရင်ခံခံစာကိုတနင်္လာနေ့မှာထုတ်ပြန်လိုက်ပါတယ်။ဒီအစီရင်ခံခံစာထဲမှာတရုတ်အစိုးရကဝီဂါမွတ်စလင်တွေနဲ့အနောက်မြောက်ဘက်ပိုင်းရှင်ကျန်းဒေသကလူနည်းစုတွေကိုလူမျိုးတုံးတပ်ဖြတ်တယ်ဆိုတဲ့စစ်ဆေးချက်တွေနဲ့ပတ်သက်လို့ထပ်လောင်းပြောကြားလိုက်ပါတယ်။အီရီထရီးယား၊အီသီယိုးပီးယား၊တောင်ဆူဒန်နဲ့မြန်မာနိုင်ငံတို့မှာလည်းတိုက်ပွဲတွေမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတယ်ဆိုတဲ့အတွက်စီးပွားရေးပိတ်ဆို့မှုတွေထပ်မံချသွားဖို့ရှိတယ်လို့လည်းဆိုပါရယ်အခုစီရင်ခံတာထဲမှာပါတဲ့အမေရိကန်အစိုးရကတရုတ်အစိုးရရဲ့ဝီဂါလူနည်းစုတွေအပေါ်လှုပ်ဆောင်မှုတွေကလူမျိုးတုံးတပ်ဖြတ်မှုရောက်ကြောင်းနဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လှုပ်ဆောင်မှုတွေကလည်းလူမျိုးတုံးတပ်ဖြတ်ရရောက်တယ်ဆိုတာတွေကတော့ပြီးခဲ့တဲ့ Trump အစိုးရလက်ထက်ကနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာထဲမှာပါခဲ့ပြီးဖြစ်ပါတယ်။အခုစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဖြစ်နိုင်တဲ့ NRA အများဆုံးနိုင်ငံထဲမှာပါနေပြီးအမေရိကန်အစိုးရအနေနဲ့မဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းပြီးစစ်အစိုးရကို February လအာဏာသိမ်းပြီးကတည်းကလူတွေအပေါ်နှိပ်စက်တာအတိုက်ခံတွေအပေါ်နှိပ်ကွပ်မှုတွေကိုလည်းရပ်တန့်ဖို့ဖိအားပေးသွားမယ်အပြင် Rohingya တွေအပေါ်အကြမ်းဖက်မှုတွေရပ်တန့်ဖို့အတွက်လည်းဖိအားပေးသွားမယ်လို့သိရပါတယ်။